ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ခံနေရတာဒီနှစ်2020ထဲမှာဒုက္ခသည်တွေအတွက်ပြည်နယ်နေရာချထားတဲ့လှုပ်ဆောင်မှုကိုအနည်း20လောက်အတွင်းအ ਨੇ ဆုံးဖြစ်သွားစေခဲ့တယ်လို့ဒုက္ခသည်တွေအတွက်အကာအကွယ်ပေးရဖို့ပါထိခိုက်စေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR အဖွဲ့ကကြေညာပြင်းနေမှာသတိပေးလိုက်ပါတယ် UNHCR ကထုတ်ပြန်တဲ့အချက်လက်တွေအရဒီနှစ် January ကနေ September လကုန်အတွင်းပြည်နယ်နေရာချထားပြီးတဲ့ဒုက္ခသည်ကထပ်တန်းခွဲကျော်ပဲရှိတာပါမနစ်ကတော့9000ကျော်ရှိခဲ့ပါတယ်။ရွှေပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM နဲ့ EU ဥရောပသမဂ္ဂတို့ရဲ့ online အစည်းအဝေးမှာတော့ခေလွန်သူတွေရောအင်းရှင်နိုင်ငံတွေအတွက်ပါလုံခြုံရေးနဲ့အဆင်ပြေရေးဟာအရေးကြီးကြောင်း IOM အကြီးအကဲကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen ကတော့ EU ဟာရွှေပြောင်းနေထိုင်သူတွေနဲ့ခေလွန်ခွင့်တောင်းခံသူတွေနဲ့ပတ်သက်ပြီးအရင်ကနေမတူတဲ့သဘောတူညီချက်အသစ်ကိုချမှတ်ထားတယ်လို့ပြောပါတယ်။ဒေတာရင်းမှာကာဝေးရေးဆိုင်ရာစနစ်တွေကအလုံးမလုပ်တော့တဲ့အတွက်ရွှေပြောင်းနေထိုင်သူတွေအရေးဖြစ်ရှင်းမှုကိုအစကပြန်ပြီးစရမှာဖြစ်ပြီးသူတို့နဲ့ပတ်သက်တဲ့ဖြည့်ရှင်းမှုတိုင်းဟာအလုံးပြည့်စုံတယ်ဆိုတာရှိမှာတော့မဟုတ်ကြောင်းပြောသွားတာပါ UNHCR ရဲ့ဂျွန်လာရဲ့ထုတ်ပြန်တဲ့ခန့်မှန်းချက်အရနိုင်ငံပေါင်း62နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တစ်တက်မှ4000ကျော်ဟာလာမယ့်နှစ်ထဲတတိယနိုင်ငံတွေမှာပြောင်းရွှေ့အခြေချပေးဖို့လိုအပ်နေတာဖြစ်ပါတယ်